အမေရိကန်ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ BNR ရဲ့ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုဆန့်တက်ဖို့တင်းနှလာနေတာစပြီးတော့ကြည်ကြဲပြန်ပြန်စတင်လှုပ်ဆောင်လိုက်ပါတယ်။ဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာမိမိဆန္ဒအလျောက်ဆေးဆန့်တက်ခံသူတဦးကိုမနေ့ကအမေရိကန်အခြေစိုက်မော်ဒနာဆေးကုမ္ပဏီကပထမအကြိမ်ကာကွယ်ဆေးဆန့်တက်ထိုးပေးခဲ့ပါတယ်။ဒီဆေးနှမျိုးကိုအမေရိကန်အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါ။နောက်သတင်းသက်တွေအတွင်းမှာဒီကာကွယ်ဆေးတွေကိုနိုင်ငံတွင်းမှာအမကြီးကောင်းသူ3000ကျော်နဲ့ဆန့်တက်သွားမှာဖြစ်ပါတယ်။အခုလိုနောက်ပိုင်းအဆင့်ဆန့်တက်မှုတွေမှာကာကွယ်ဆေးထိုးပေးထားသူတွေဟာ COVID-19 ကူးစက်မှုရှိမရှိကိုစောင့်ကြည့်လေ့လာသွားမှာပါ။အခုဒီကာကွယ်ဆေးနှမျိုးရဲ့နောက်ပိုင်းအဆင့်ဆန့်တက်မှုရလဒ်တွေကိုနိုဝင်ဘာလလောက်မှာအစောဆုံးသိနိုင်မယ်လို့အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနအကြီးအကဲဒေါက်တာအန်သိုနီဖောက်ချီကပြောပါတယ်။တကယ်လို့ဒီကာကွယ်ဆေးတွေဆန့်တက်အောင်မြင်မယ်ဆိုရင်မော်ဒနာဆေးကုမ္ပဏီကကာကွယ်ဆေး3500ထုတ်လုပ်သွားဖို့စီစဉ်ထားပြီး2021ခုနှစ်ကစပြီးနှစ်စဉ်1 ဘီလီယံအထိထုတ်လုပ်သွားဖို့မျှော်မှန်းထားပါရဲ့ရှင်။